ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကတရုတ်ပြည်ကနေပြန်လာတဲ့ရခိုင်ပြည်နယ်မင်းပြားမြို့နယ်ကချင်းအမျိုးသားတဦးကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတန်တရာလူနာအဖြစ်နဲ့ရခိုင်ပြည်နယ်မင်းပြားဆေးရုံတိသက်လူနာဆောင်မှာထားပြီးတော့စောင့်ကြည့်နေပါတယ်။ရခိုင်ပြည်နယ်မှာပထမဆုံးကိုရိုနာဗိုင်းရပ်စ်တန်တရာရှိလူနာတဦးဖြစ်တဲ့ဒီအချင်းအမျိုးသားရဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကမေးမြန်းပြီးတင်ပြထားပါတယ်
။ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာတရုတ်နိုင်ငံကနေပြန်လာတဲ့အမျိုးသားတဦးကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရသူတို့တန်တရာရှိတာကြောင့်မင်းပြားဆေးရုံရဲ့တည်တံ့လူနာဆောင်တစ်ခုမှာဆေးရုံဝန်ထမ်းတွေကစောင့်ကြည့်ကူတာပေးနေတာပါ။အဲ့ဒီမြို့သားဟာမင်းပြားမြို့နယ်တောင်ချင်ပင်ကျေးရွာမှာနေထိုင်တဲ့ကိုဖိုးလုံးရှိဆိုတဲ့ရှင်းလူမျိုးတဦးဖြစ်ပြီးပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကတရုတ်နိုင်ငံဂျေကောင်မြို့ကနေပြန်လာတာဖြစ်တယ်လို့လည်းမိသားစုဝင်တွေကပြောပါတယ်တောင်ချင်ပင်ကျေးရွာဟာမင်းပြားနဲ့မြေပုံကိုတော်တဲ့လမ်းမှာတည်ရှိတဲ့ရှင်းလူမျိုးတွေနေထိုင်တဲ့ကျေးရွာတွေဖြစ်ပြီးဒေသခံတွေနဲ့သူရဲ့မိသားစုဝင်တွေဟာလည်းလက်ရှိကူးစက်မှုတွေဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်ပိုးအကြောင်းမသိထားကြသလိုစိုးရိမ်မှုတွေလည်းမရှိကြဘူးလို့လူနာရဲ့မိသားစုဝင်တဦးကပြောပါတယ်
ကိုရောအနေနဲ့တော့သူတို့ကလူမျိုးသားတွေဒီနောက်ကြီးတွေတို့စွန့်နေကြတော့မရှိတော့ပါဘူးဖြစ်နေတယ်အခုဒီမှာတော့เนาะနောက်တော့ဘယ်လိုဖြစ်လာမလဲတော့မပြောတဲ့ဘူးကိုတို့ကလည
်းလက်ရှိချိန်မှာကိုရိုနာဗိုင်းရပ်ကူးစက်ခံနေရသူတို့တန်တရားရှိတဲ့ကိုဖိုးလုံးရှိကိုမင်းပြားဆေးရုံမှာစောင့်ကြည့်လူနာဖြစ်နေစောင့်ကြည့်နေတာ၃ရက်ရှိပြီဒီဗိုင်းရပ်ပိုးအမှန်တကယ်ကူးစက်ခံနေရသူဟုတ်မဟုတ်သိနိုင်အောင်စစ်ဆေးဖို့ဓာတ်ခွေးခန့်နမူနာပို့ဆောင်ထားတယ်လို့မင်းပြားဆေးရုံကလက်ထောက်ဆရာဝန်ဒေါက်တာဇော်နန်ဦးကပြောပါတယ်
သူကနေပြန်လာဆိုတော့သူ့ကိုနေဖြားလဲဖြားနေတောင်းလဲဆိုနေဆိုတော့သူတို့တန်တရားရှိလို့ဆိုတော့စောင့်ကြည့်ထားတဲ့ဘောပါအဲကျွန်တော်သူ့တို့ဒီတန်ဒီနေပေါ်တော့ဒီ subject round ထဲမှာထားတာပဲဒီတန်ဒီသူ့ကိုလေဒီတန်ဒီနာဆောင် isolated round ထဲမှာထားတာပဲအဲဝန်ထမ်းတွေဆိုလို့ရှိရင်လည်းအကုန်လုံးကျွန်တော်တို့ဒီအကအွေဝတ်ဆောင်နေပေါ့နော်ဒီပြီးဝတ်ဆောင်နေဖို့ပြောပဲသူ့ကြည့်ရပေါ့နော်ကျွန်တော်တို့အဲ့လိုလုပ်ထားပါတယ်ဒီနေ့မှရန်ကုန်ရောက်သွားမှာဆိုတော့မပြောတတ်သေးဘူးကျွန်တော်လည်းတိတ်တော့မကြောက်တော့ပါလူကတော့တက်တာနေပါပြီဖြစ်ဖို့တော့နေပါတယ်အာရိုးရိုးရာဒီတုတ်ကွေးနဲ့ပဲပို့သူတော့ပို့သူပါတယ်ကိုဟုတ်ကဲ့ပါခင်ဗျာ
လက်ရှိရှိမှာကိုရိုနာဗိုင်းရပ်စ်တန်တရားရှိတဲ့လူနာနဲ့ပတ်သက်ပြီးဘာမှမသိရသေးတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့မင်းသားမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ
်ဒီရောဂါစိုးကြီးကိုကတော့အကုန်လုံးကသွားရင်နေကြတာပဲအခုဆိုကျွန်တော်မျိုးမှလည်းဟိုကလေးရောလူကြီးတွေရောအကုန်လုံးမတ်နဲ့တက်ပြီးတော့ဟိုတွားလာနေကြတယ်အဲ့ဒီကြားထဲမှာဒီလိုသတင်းဆိုကြီးတစ်ခုထွက်လာတဲ့အပေါ်မှာတော့ပုံပြီးတော့သွားရင်တက်ပြီးမြန်တက်သွားတာပေါ့တော့သူများနိုင်ငံတွေမှာတော့ဘယ်တော့ဘယ်တော့ဟိုပေါ်ပြတာလည်းရှိတယ်ဆိုတော့မြန်မာနိုင်ငံမှာဟိုအဲ့ဒီစံပယ်တဲ့စင်မရှိလို့များလာတော့ဘူးဒီနေ့တက်ပြီးတော့ဘယ်တော့ခုဆက်ခံရပြီဆိုတော့အရန်ကတော့ထွက်ပုံမလာတဲ့ပုံမှာလေဟုတ်ပြီ။ဟိုတန်တရားနဲ့စိုးရင်စိတ်ကြရတော့မြင်နေကြတယ်
။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန်ပေါ်လာတဲ့ကိုရိုနာဗိုင်းရပ်ရဲ့ကူးစက်မှုတွေဟာကမ္ဘာရေးပေါ်ရှင်တွေဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကကြေညာထားတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်ပိုးကူးစက်ခံရသူမရှိသေးပေမဲ့တန်တရားရှိလူနာတွေရှိနေပြီးအခုမင်းပြားဆေးရုံမှာဆေးကုသမှုခံယူနေရတဲ့ကိုဖိုးလုံးရှိရလဲရခိုင်ပြည်နယ်မှာပထမဆုံးကိုရိုနာဗိုင်းရပ်တန်တရားရှိသူတဦးလည်းဖြစ်ပါတယ်ခင်ဗျာ။